လေရင်ပြက်ချက်လို့6လတာကာလအတွင်းလူပေါင်း350နီးပါးသေဆုံးခဲ့ရတဲ့အမေရိကန်နိုင်ငံထုတ် Boeing 737 MAX 8လေယာဉ်အမျိုးအစားတစ်ကိုမပြန်တမ်းဖို့အတွက်ပြည်ရင်းကာရောနိုင်ငံတကာကပါတောင်းဆိုမှုတွေတိုးလာနေချိန်မှာပဲအမေရိကန်သမ္မတ Donald Trump အစိုးရအဖွဲ့ကခုခံပြောဆိုနေပါတယ်သမ္မတ Trump ဟာဒီလေယာဉ်မျိုးစားနဲ့ပတ်သက်ပြီးဆွေးနွေးမှုတွေလုပ်နေတယ်လို့သမ္မတအင်ဂျူရောကပြောပေမဲ့ဘသူနဲ့တွေ့ဆုံပြောကြတယ်ဆိုတာကိုတော့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။အင်ကာနဲ့အစောပိုင်းတုန်းကတော့ Boeing 737 MAX 8လေယာဉ်ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကသူ့လေယာဉ်အမျိုးစားဟာလုံခြုံစိတ်ချမှုရှိတယ်လို့သမ္မတကိုပြောကြားခဲ့ကြောင်း Boeing ကုမ္ပဏီအရာရှိတွေကပြောပါတယ်။သမရအင်ဂျူအရာရှိတွေကတော့အခုလိုတောင်းဆိုမှုတွေရှိနေပေမဲ့သမရကခုခေတ်လေယာဉ်တွေဟာပြန်တမ်းဖို့ရတိတ်ကိုရှုပ်ထွေးလာနေတယ်လို့ပြောကြားခဲ့ပြီးတဲ့နောက်ပိုင်းသမရနဲ့ Boeing ကုမ္ပဏီက Dennis Muhlenberg တို့ဘာရီဆွနွေးတယ်ဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါပြန်ဒီလိုဆွနွေးဖို့အတွက်ဘယ်သူကနေစတင်လှုပ်ဆောင်နေဆိုတာကိုလည်းမသိရသေးပါဘူး။